စီးပွားရေးဖွံ့ဖြိုးမှုတွေဟာရေဘူးရအနေနဲ့ဒီနှစ်နဲ့ရှေ့လာမယ့်နှစ်တွေမှာအတော်အသင့်မြင့်မားတဲ့ဖွံ့ဖြိုးမှုနှုန်းနဲ့နလန့်ထူလာလိမ့်မယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြောပါတယ်။ဒါဟာစီးပွားရေးအားကောင်းလာတဲ့လက္ခဏာဖြစ်မြင်နိုင်ပေမဲ့တစ်ချိန်တည်းမှာပဲဒီလိုတိုးတက်မှုမှာစိန်ခေါ်မှုတွေနဲ့အတူချိန်ဝင်ရှာမညီမျှမှုတွေလည်းရှိနေတယ်လို့ IMF ရဲ့ကမ္ဘာစီးပွားရေးကြိုတင်ခန့်မှန်းချက်အစီရင်ခံစာထုတ်ပြန်ရမှာသတိပေးထားတာပါ။သူတို့ပြင်ကတော့စီးပွားရေးတောင့်တင်းမိသားဖြစ်တဲ့နိုင်ငံတွေနဲ့အင်အားကောင်းလာနေတဲ့နိုင်ငံတွေကြားဖွံ့ဖြိုးမှုနှုန်းဟာသိသိသာသာကွာချက်တွေရှိနေတာလို့ IMF ရဲ့စီးပွားရေးသုတေသနအဖွဲ့ညွှန်ကြားရေးမှူး Oliver Blanchard ကပြောပါတယ်2017နဲ့2012ခုနှစ်တွေမှာကမ္ဘာစီးပွားရေးပြင်းပြဖွံ့ဖြိုးမှုပမာဏဟာအထင်အထင်လို့ဆိုရမယ့် 4.5 ခန့်နှုန်းလောက်ရှိလိမ့်မယ်လို့ခန့်မှန်းထားပေမဲ့တိုးတက်မှုတွေကိုတော့အာရှဒေသကစီးပွားရေးအင်အားကောင်းလာနေတဲ့နိုင်ငံတွေကအဓိကဦးဆောင်နေတာလို့သူကပြောပါတယ်
But if you look at the details, you find that for advanced economies, we forecast only 2.5% for each of the 2 years.
ဒါပေမဲ့လည်းသေးစိတ်အချက်အလက်တွေကိုကြည့်မယ်ဆိုရင်စီးပွားရေးမှာရှည်တန်းရောက်နေတဲ့နိုင်ငံတွေမှာဒီနှစ်စလုံးတွေဖွံ့ဖြိုးမှုနှုန်းက 2.5 ခန့်နှုန်းလောက်ပဲရှိမယ်လို့ခန့်မှန်းထားတာပါ။စီးပွားရေးအင်အားကောင်းလာနေတဲ့နိုင်ငံတွေတိုးတက်လာနေတဲ့နိုင်ငံတွေမှာတော့နှစ်စလုံးမှာ 6.5 ခန့်နှုန်းလောက်ရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။
ဒီလိုကဘာစီးပွားရေးမှာတိုးတက်မှုတွေမြင်နေရပြီးစိုးစိုးဝါးဝါအနေရမျိုးမရှိဘူးဆိုပေမဲ့လည်းစိုးရိမ်စရာအခြေအနေတွေကတော့ရှိနေတော့မယ်လို့ IMF ကပြောပါတယ်အထူးသဖြင့်ကတော့ဗန်နာရေးနဲ့အသုံးစရိတ်ကိစ္စတွေအလုပ်လက်မဲ့ပြဿနာတွေလို့စိန်ခေါ်မှုတွေရှိနေတာပါဥရောပကအစိုးရတွေရဲ့ကျွမ်းမြင့်ပြဿနာတွေအမေရိကန်ပြည်ထောင်စုလိုစီးပွားရေးအင်အားကြီးနိုင်ငံတွေမှာအလုပ်လက်မဲ့နှုန်းမြင့်မားနေပြီးဖွံ့ဖြိုးမှုနှုန်းကျဆင်းနေတာတွေစီးပွားရေးအင်အားကောင်းလာနေတဲ့တရုတ်ပြည်လိုနိုင်ငံတွေမှာငွေကြေးဖောက်ပွားမှုအနေနဲ့စိန်ခေါ်မှုတွေရှိနေတာကိုလည်း IMF ကသတိပေးထားပါတယ်။ဒီလိုအခြေအနေမှာစီးပွားရေးဖွံ့ဖြိုးလာနေတဲ့နိုင်ငံတွေအနေနဲ့အတိုးနှုန်းတွေလျှော့ချတာမျိုးကဗန်ဒါရေးသုံးစိတ်ကိုညှိနှိုင်းရမှာပိုပြီးလွယ်ကူစေနိုင်တယ်လို့စီးပွားရေးမှာရှည်တန်းရောက်နေတဲ့နိုင်ငံတွေအနေနဲ့ဗန်လုပ်ငန်းတွေကအခြေအနေတွေနဲ့ပတ်သက်လို့ပိုပြီးပွင့်လင်းမြင်သာမှုရှိဖို့ဗန်ဒါရေးဆိုင်ရာလုံထုံးလုံနည်းတွေမှာကြီးကြပ်မှုတွေကိုပြန်ပြောင်းသုံးသပ်ဖို့တွေလိုမယ်လို့လည်းအကြံပြုပါတယ
်။ Clearly the healthof the financial system is still not good depends on where but there's still a lot of things to do in the short run
ဘာနာဟိစနေရဲ့အခြေအနေကအခုဒီမကောင်းသေးဘူးဆိုတာကတော့ရှင်းပါတယ်နေရာဒေသပေါ်မူတည်နေပြီမဲ့ဥရောပမှာရေတိုအနေနဲ့လှုပ်သွားမယ်ကိစ္စတွေအများကြီးရှိနေသလိုဘာနာဟိစနေထဲမှာပြန်လည်ပြင်ဆင်မှုတွေကိုကာလအတန်ကြာအထိနေရာတိုင်းမှာလှုပ်သွားရမှာပါကျွန်တော်တို့ရုံးထွက်နိုင်တဲ့အခြေအနေကိုမရောက်သေးဘူးလို့ပဲပြောရမှာပါ
တလုံးစားသုံးကုန်နဲ့လောင်စာဈေးနှုန်းကြီးမြင့်မှုပြဿနာဟာလည်းစီးပွားရေးဖွံ့ဖြိုးမှုတွေကိုထိခိုက်နိုင်လောက်တဲ့အထိမဟုတ်ပေမဲ့လည်းစီးပွားရေးဖွံ့ဖြိုးလာနေတဲ့နိုင်ငံတွေမှာလူမှုရေးမတည်ငြိမ်မှုတွေပါဝင်အနေရကျုံ့နိုင်တဲ့အလားအလာတွေရှိနေတယ်လို့လည်း IMF ကသတိပေးပါတယ်။ဒါပေမဲ့လည်းအာရှတိုက်ကနိုင်ငံအများစုရဲ့စီးပွားရေးဟာပြည်ပပို့ကုန်လုပ်ငန်းတွေပြည်တွင်းဝယ်ယူသုံးစွဲမှုတွေလိုနေရာတွေမှာပိုပြီးကြီးထွားလာနေတာနဲ့အမျှဖွံ့ဖြိုးမှုမှာလည်းအရှိန်ဟုန်ကောင်းလာနေတယ်လို့အစိုးရခန်းစာမှာဖော်ပြခဲ့တာပါ။နိုင်ငံပိုင်ဖြစ်ကနေပုဂ္ဂလိကပိုင်လုပ်ငန်းတွေဖြစ်ပြောင်းလဲလာနေတာမိသားစုဝင်ငွေတွေတိုးလာစေရေးအစိုးရရဲ့မူဝါဒတွေနဲ့အကျွေးဆုံးစနစ်ကြီးထွားလာတာတွေကြောင့်ဝယ်ယူစားသုံးမှုတွေလည်းတိုးလာနေတာတွေကဖွံ့ဖြိုးမှုတွေရဲ့အခြေခံတွေဖြစ်နေလဲ IMF အဖွဲ့ကစီးပွားရေးကျွမ်းကျင်သူတွေကမြင်ပါတယ်ဒီထဲကမှအာရှတိုက်ကစီးပွားရေးအင်အားအကြီးဆုံးလည်းဖြစ်ဂျပန်နိုင်ငံနဲ့ကျော်လွန်ပြီးကမ္ဘာမှာစီးပွားရေးဖွံ့ဖြိုးမှုဒုတိယနေရာကိုရောက်လာတဲ့တရုတ်နိုင်ငံကအခြေအနေတွေကဒေသရင်းနိုင်ငံတွေအတွက်အထောက်အကူဖြစ်စေလိမ့်မယ်လို့IMF ကစီးပွားပညာရှင်အတူပီရက်ကကမ္ဘာစီးပွားရေးကြိုတင်ခန့်မှန်းချက်နှစ်စဉ်အစီရင်ခံစာထုတ်ပြန်ရမှာပြောဆိုခဲ့တာဖြစ်ပါတယ်
။ Our projections for China are for growth of 9.6% this year which is just down slightly from 10.3% last year.
ဒီနှစ်အတွက်တရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုက 6.6% ခန့်နှုန်းရှိမယ်လို့ကျွန်တော်တွက်ဆထားပါတယ်။ဒါကအရင်နှစ်က 10.3% ခန့်နှုန်းရှိခဲ့တာတည်းနည်းနည်းလောက်လျော့သွားတာပါ။ပြည်သူပိုင်းကဏ္ဍကနေပုဂ္ဂလိကပိုင်းလွှဲပြောင်းပေးမှုတွေရဲ့တွန်းအားတွေကြောင့်ဖွံ့ဖြိုးမှုတွေဟာလည်းဆက်ပြီးအကောင့်နေလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။အာရှဒေသမှာယင်းနှိမ့်မြုံနယ်မှုတွေဟာလည်းဗန်ဒါရေးချက်တွေမကျော်မီအဆင့်လောက်ထိပြန်ရောက်လာနေပြီလို့ IMF ကပြောပါတယ်။တစ်ချိန်တည်းမှာပဲစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်သလိုဒေသရင်းနဲ့ကမ္ဘာစီးပွားရေးမှာနည်းနည်းရှယ်ရှယ်ဆက်နွယ်မှုတွေရှိနေတဲ့ဂျပန်နိုင်ငံရဲ့စီးပွားရေးအခြေအနေတွေဟာမလ17ရက်နေ့တုန်းကပြင်းထန်တဲ့ငရင်နဲ့ဆူနာမီရေလိုင်းတံခံခဲ့ရပြီးတဲ့နောက်မင်းမယားအခြေအနေတွေကိုဖန်တီးခဲ့တယ်လို့လည်းဆိုခဲ့တာပါ ထိခိုက်ဆုံးရှုံးမှုတွေဟာပြင်းပြကုန်ထုတ်လုပ်မှုပမာဏရဲ့300ခန်းလုံးကနေ900ခန်းလုံးထိရှိမယ်လို့လည်းအစိုးရကခန့်မှန်းထားတာဖြစ်ပါတယ်ဒီလိုကြီးကျယ်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့နောက်ဆက်တွဲနျူကလ িয়ার တာအဖေးစက်ရုံပျက်စီးရာကပြဿနာတွေကြုံလာရတဲ့အတွက်ဂျပန်နိုင်ငံရဲ့စီးပွားကုန်သွယ်ဖက်တိုင်းပြည်တွေမှာစိုးရိမ်မခင်ဖြစ်တဲ့အနေနဲ့ထွက်ပေါ်လာခဲ့တာပါအာရှတက်ကစီးပွားရေးဖွံ့ဖြိုးဆဲတိုင်းပြည်တစ်ခုဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံကတော့ဒီနှစ်နဲ့ရှေ့လာမယ့်2012ခုနှစ်အတွက်ဖွံ့ဖြိုးမှုပမာဏဟာ 5.5% ကျန်လုံးရှိမယ်လို့ IMF ကခန့်မှန်းပါတယ်ရင်းနှီးတဲ့သဘောတန်ဝင်ထုတ်လုပ်ရောင်းချမှုတွေလို့ဝင်ငွေရပ်ပေါက်ရလန်းတွေရှိနေတဲ့မြန်မာနိုင်ငံအနေနဲ့ကုန်သွယ်ရေးမှာပြီးခဲ့တဲ့နှစ်ထဲအနှုတ် 200 ကျန်လုံးရှိနေရကနေဒီနှစ်ထဲအနှုတ် 3.5% ကျန်လုံးနောက်နှစ်မှာအနှုတ် 4.5% ကျန်လုံးထိရှိမယ်လို့ခန့်မှန်းထားပေမဲ့2016ခုနှစ်ကျရင်တော့ 5.1% ကျန်လုံးထိတက်လာနိုင်မယ်လို့လည်း IMF ရဲ့အစိုးရခန်းစာကဖော်ပြထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာပြရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ